မြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုကိုစန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နှင်းမှုတွေမှာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့အထောက်အထားတွေပုံမတွေ့ရှိလာနေရကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်အထူးကိုယ်စားလှယ် Thomas Andrews ကပြောဆိုလိုက်ပါတယ
် There is growing evidence that this same Myanmar military led by the same senior leadership is now engaging in crimes against humanity
တပ်ဖြတ်မှုလက်ဆပ်ဖြတ်မှုပြပေးရေးယူပြန်ပန်နှိမ့်ဆက်မှုတွေပါဝင်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ပွဲရှိတဲ့လူရဲတွေကိုအရင်လိုပဲဒီစစ်ကောင်းဆောင်တွေဦးဆောင်တဲ့မြန်မာစစ်တပ်ကဆက်လုပ်နေတဲ့အထောက်အထားတွေပုံများလာနေပါတယ်ဆိုပြီးပြောသွားတာပါမြန်မာစစ်အာဏာရှင်တွေကျူးလွန်တဲ့ရာဇဝတ်မှုတွေဟာကြေကြေပြန့်ပြန့်စနစ်တကျနဲ့ရွေချက်ရှိရှိစီစဉ်ထားတဲ့အထောက်အထားတွေတွေ့ရပြီးဒီလူရဲတွေကိုတရားရုံးမှာဥပဒေနဲ့အညီစီရင်ဆုံးဖြတ်ရမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါဒီလူရဲတွေကိုမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်ထိပ်ပိုင်းခေါင်းဆောင်တွေသိရှိထားကြောင်းလည်းကုလသမဂ္ဂလူ့ခွင့်ရေးထူးခုစလေ Thomas Andrews ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူ့ခွင့်ရေးကောင်စီကိုကြာသပတေးနေ့မှာမြန်မာနိုင်ငံခြေရင်းနဲ့ပတ်သက်လို့တင်ပြရမှာပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်အာဏာသိမ်းပြီးနောက်ပိုင်းလူညွန့်တပ်ဖွဲ့လက်ချက်နဲ့တိစုံသူ90ထက်မနည်းရှိနေပြီးဖမ်းဆီးထားသူ2000ကျော်ရှိနေကြောင်းလည်းထူးခုစလေကပြောပါတယ်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာပြည်သူတွေအတွက်အားပေးထောက်ခံကြောင်းစကလုံးတွေတသက်မဟုတ်ပဲလက်တွေ့ဆောင်ရွက်မှုတွေနဲ့တသက်ပြဖို့နဲ့ချက်ချင်းလက်ငင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်